ဒီအမျိုးသမီးများပေါ်အကြမ်းဖက်မှုတားဆီးကာကွယ်ရေးဥပဒေကြမ်းရေးဆွဲပြီးပြီလို့သိရတယ်မှာဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့နည်းနည်းလောက်ရှင်းပြပေးပါရှင်ဒီမှာပေါ့နော်ဘလို့အကြောင်းအရာတွေပါဝင်မလဲဒီဥပဒေကြမ်းမှာပေါ့နော်ဟုတ
်ကျမတို့ဥပဒေမှာတော့အခန်း16ခန်းပါပါတယ်ပုံမှန်ပေါင်းကတော့84ခုတော့ကျမတို့ထည့်သွင်းရေးဆွဲထားပါတယ်ဒါကတော့ကျမတို့မူကြမ်းပေါ့လေ
ဟုတ်ကဲ့ဆိုတော့အမတို့အနေနဲ့အခုဒီမူကြမ်းကိုရေးဆွဲပြီးပြီဆိုတော့ဘလို့လုပ်ငန်းစဉ်တွေလှုပ်ဆောင်ထားပြီးပြီလဲရှင်ဘယ်တွေကိုပေးပို့ထားပြီးပြီလဲရှင်
ကျမတို့ကတော့ဥပဒေရေးတဲ့ဆိုရင်ဝန်ကြီးဌာနကဥဆောင်ရေးတဲ့ဟာဆိုလို့ရှိရင်ကျမတို့ကပြောင်းစုရှင်းနေချုပ်ရုံးကိုဥပဒေရေးရနဲ့ပတ်သက်ပြီးစီစဉ်ရပါတယ်ရှင်အဲ့ဒါအတွက်ကြောင့်လို့ကျမတို့ပြောင်းစုရှင်းနေချုပ်ရုံးကိုပြေပို့ထားပါတယ်ပြောင်းစုရှင်းနေချုပ်ရုံးကနေပြီးတော့ကျမတို့ recommendation ကြံပြုစရာတွေမရှိတော့ဘူးဆိုရင်တော့ကျမတို့လွတ်တော်တို့ဘာလို့ဆက်ပြီးတင်သွင်းရမှာဖြစ်ပါတယ်လွတ်တော်ကနေပြီးတော့အတိပြုလိုက်ပြီးဆိုလို့ရှိရင်တော့ new ဥပဒေတွေဆက်ဆွဲရမှာဖြစ်ပါတယ်ဒီဥပဒေကိုဟို account ထဲပို့ဖို့အတွက်ကို
ကျမတို့တင်လိုက်တာဘယ်ရက်လောက်ကတင်လိုက်တာဖြစ်မလဲကြာပြီလားရှင
်ပြောင်းစုရှင်းနေကြုံရုံးကိုကျမတို့တင်တာအချိန်ချင်းတော့ရှိသွားပြီပေါ့ဘာဖြစ်လို့လဲဆိုတော့ကျမတို့ကတချို့ကိစ္စရက်တွေကြတော့ပြောင်းစုရှင်းနေကြုံရုံးကကျမတို့ကိုဥပဒေရေးရနဲ့ပတ်သက်ပြီးတော့အကြံပြုတယ်လေအရေးသားတွေကိုပြန်ပြီးတော့စီစစ်သင့်တယ်သုံးသပ်သင့်တယ်ဆိုတဲ့ဟာမျိုးတွေကိုကျမတို့ကပြန်ပြီးတော့ပြင်ဆင်ရပါတယ်ပြင်ဆင်ပြီးတော့တစ်ခေါက်ပြန်တော့တင်ပြပါတယ
်
တင်ပြတဲ့အခါမှာကျမတို့တင်ပြတဲ့အထက်မှာတချို့ကိစ္စရက်တွေကအကောင့်ထဲပေါ်ဆောင်ရွက်ဖို့အခက်အခဲရှိနေတဲ့ဟာမျိုးတွေရှိရဲ့အဲ့ဒါဆိုလို့ရှိရင်တော့ပြန်ပြီးတော့တစ်ခါစီစဉ်ရတာရှိပါတယ်ရှင
်
အခုတော့ကျမတို့ထင်ပါတယ်ဒီအခုစီစဉ်ပြီးလို့ရှိရင်ဟို recommendation တွေထပ်မလာဘူးဆိုလို့ရှိရင်တော့ကျမတို့ကောင်းကောင်းမွန်မွန်နဲ့ထွက်သွားမှာဖြစ်ပါတယ်ဟုတ
်ဒီထဲမှာဆိုရင်မှပြစ်ဒဏ်နေကြတော့ဘယ်လိုပုံစံတွေပါဝင်သွားမလဲကျူးလွန်တဲ့သူတွေအပေါ်မှာလည်းထိရောက်တဲ့ပြစ်ဒဏ်နေပေးဖို့လိုအပ်နေတယ်ဆိုတော့လ
ေဒီထဲမှာဆိုရင်ပြစ်မှုပြစ်ဒဏ်တွေကတော့အမြင့်ဆုံးကတော့ဒေသအထိပါပါတယ်အနှိမ်ဆုံးကတော့ကျမတို့ခံဝင်ပေါ့နော်အဲ့ဒီပြစ်ဒဏ်တွေကအဲ့လိုမျိုးတွေထည့်ထားပါတယ်ရှင်ဟုတ်ဥပမာပေါ့နော်ကလေးသူငယ်တို့မတန်ဆန်အမျိုးသမီးတို့အဲ့ဒါတွေပေါ်မှာကျူးလွန်နေဆိုလို့ရှိရင်တော့ကျမတို့အနည်းဆုံးထောင်ဒဏ်ကတော့နှစ်20ပေါ့နော်ထောင်ဒဏ်နှစ်20ဖြစ်ပြီးတော့အများဆုံးကတော့ထောင်ဒဏ်တစ်သက်အထိချမှတ်ရမယ့်အပြင်ငွေဒဏ်လည်းချမှတ်နိုင်ပြီဆိုပြီးတော့ကျမတို့ထည့်သွင်းထားပါတယ်ထောင်ဒဏ်တစ်သက်ဆိုတဲ့အဓိပ္ပာယ်ကိုလည်းကျမတို့ဒီထဲမှာအဓိပ္ပာယ်ဖွင့်ဆိုထားပါတယ်ထောင်ဒဏ်တစ်သက်ဆိုတာကတော့ကျင်းတောင်၌ပေးဆုံးသည့်ဒီပြစ်ဒဏ်ကြခံစီရင်ချမှတ်တဲ့ထောင်ဒဏ်ဆိုပြီးတော့ကျမတို့အဲ့လိုမျိုးဖော်ပြထားပါတယ်ဟုတ
်အမတို့ဒီဥပဒေကြမ်းဒီရေးဆွဲခဲ့တဲ့အချိန်ကာလဆိုရင်ဘယ်လောက်လောက်ကြာမလဲရှင်ဘယ်လောက်လောက်အချိန်ယူရေးဆွဲခဲ့ရတာမျိုးလဲရှင
်ကျမတို့2024ကနေပြီးတော့အခုထိတော့ကျမတို့ရေးဆွဲခဲ့တာဖြစ်ပါတယ်ကျမတို့ဝန်ကြီးဌာနနေပြီးတော့ဦးဆောင်ပြီးတော့အရက်ဖက်အဖွဲ့အစည်းတွေရဲ့UN Gender Think Group ရဲ့အဲ့အဖွဲ့တွေနဲ့ကျမတို့စုပေါင်းပြီးတော့ရေးဆွဲတာဖြစ်ပါတယ်ရှင
်အခုနောက်ပိုင်းဆိုလို့ရှင်ဒီလိုမျိုးပေါ့ဟိုအမျိုးသမီးတွေပေါ်မှာဒီလိမ်မိုင်းဆိုင်ရာအကြမ်းဖက်တဲ့ကိစ္စတွေနောက်ပြီးတော့လူသက်မတိန်ပေါ့နော်အဲ့လိုကိစ္စတွေနောက်တက်ငယ်မတိန်ကိစ္စတွေဒီလိုမျိုးတွေကအများများပြားလာတဲ့အပေါ်မှာအမအနေနဲ့ဘယ်လိုမျိုးသုံးသပ်လဲရှင
်ကျမတို့ဒီဥပဒေထဲမှာဆိုလို့ရှင်ပြင်းထန်ဆိုးဝါးတော့လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုလို့ပြောတဲ့ခုနကဂိုင်းဖွဲ့ပြီးတော့ကျူးလွန်တာဂိုင်းဖွဲ့ပြီးတော့မတိမ်မှုကိုကျူးလွန်တာတို့နောက်တစ်ခုကကြတော့ကျမတို့ဒီမတိမ်မှုကိုကျူးလွန်တဲ့ကျူးလွန်ရာကနေပြီးတော့လူတတ်မှုတို့လူသိမှုတို့အဲ့ဒါတွေကိုဖြစ်ပေါ်စေတယ်ဆိုလို့ရှိရင်တော့သေဒံဆိုပြီးတော့ကျမတို့ဟိုအမြင့်ဆုံးပြစ်ဒဏ်တော့သေဒံပေါ့နော်သေဒံထောင်ဒဏ်တစ်သက်ထောင်ဒဏ်နှစ်20ဆိုပြီးတော့ကျမတို့အဲ့ဒါတွေကိုတော့ဖော်ပြထားပါတယ်ကျမတို့ဒီဥပဒေကိုရေးဆွဲတဲ့အခါမှာလည်းရာဇတ်တကြီးဥပဒေကိုလည်းကျမတို့မပစ်ထားပါဘူးအဲဒီရာဇတ်တကြီးဥပဒေကိုလည်းကျမတို့ပြန်ပြီးတော့ကြည့်ရပါတော့ကြည့်ပြီးတော့မှအဲ့ဒီနဲ့ဟိုကျမတို့ထပ်ပြီးတော့ရေးဆွဲတဲ့ဥပဒေအစ်စ်နဲ့ကဟိုအရန်ကြီးလဲဟိုကွာဟာချက်မရှိအောင်ပြမှုပြစ်တယ်နေကြတော့လေဟိုပိုဂရမ်ဟိုဘာနော်ဟိုတကယ်တော့ကျမတို့ကဘာလို့ပဲတာဂက်ထားလဲဆိုတော့ survivor တွေကိုပဲတာဂက်ထားတယ်သူတို့တွေကိုတာဂက်ထားတယ်ပြီးရခါကျတော့အမျိုးသမီးတွေခံစားရတဲ့ဟာအပေါ်မှာပဲကျမတို့ဟိုပိုဂရမ် focus လုပ်တဲ့အတွက်ကြောင့်မလို့ဒီဥပဒေကဟိုအမျိုးသမီးတွေကိုအကာအကွယ်ပေးမဲ့ဥပဒေပေါ့နော
်တကယ်လို့ပေါ့နော်ဒီလိုမျိုးဥပဒေကဟိုပြဋ္ဌာန်းလိုက်ပြီဆိုလို့ရှင်ဒီဥပဒေဒီလိုရှိနေတယ်ဆိုတာကိုဟိုအများပြည်သူပေါ့သိရှိဖို့အတွက်ကျတော့အမတို့ awareness တွေလုပ်သွားဖို့ရှိအောင်မလားရှင
်ရှိပါတယ်ရှင်ကျမတို့ရောအမျိုးဝင်ကြီးဌာနတွေအပြင်ကိုကျမတို့အရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့ပူးပေါင်းလို့ဒါအများပြည်သူသိအောင်လို့တော့ကျမတို့လိုက်လံပြီးတော့ပြောပါမယ်ရှင်
ဟုတ်ကဲ့ကျေးဇူးပါနော်အမနော်အခုလိုဖြေချပေးပါရှင်